America in Burmese.
မင်္ဂလာညနေခင်းပါရှင်။ American ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2018ခုနှစ်ဇန်နဝါရီလ20ရက်စနေနေ့ညနေ 6:00 AM အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှာဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။ကျွန်မဧသနာကျော်ပါရှင်။ American ပြည်ထောင်စုမှာတောက်ကြနေတကောင်မှာစပြီးတော့ American အစိုးရရန်နေရလက်ပတ်မှုတစိမ့်တည်တည်တာရပ်ပြစ်မှုဖြစ်ပွားသွားပါတယ်။တောင်တရုတ်ပင်လယ်ထဲကနယ်မြေပိုင်နဲ့အငင်းပွားနေကြတဲ့ကျွန်းစုနာမှာအမေရိကန်ရဲ့ပယ်တင်းတဲ့ဒုံခွင်တုံးတင်ဆောင်ထားတဲ့ဖြတ်တမောခုံမောင်းတာနယ်မြေကျူးကျော်ဖြတ်တတ်မှုဖြစ်တယ်လို့တရုတ်အစိုးရကဆွဆွဲပါရရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေကြားရဖို့ရှိပါတယ်ရှာဖောင်ရင်
။ကောင်းပါပြီရှင်။သတင်းတွေပြီးမှာတော့ဗန်ဒါရဲ့အစီအစဉ်တွေနဲ့ပတ်သက်လို့အမေရိကန်လွှတ်တော်မှသဘောတူညီချက်မရနိုင်တဲ့အတွက်အစိုးရရဲ့လုပ်ငန်းတွေခေတ္တရပ်ဆိုင်ထားရတဲ့အကြောင်းနဲ့အတူနားဆင်ကြရမှာက။
100,000 ဒေါ်လာ50,000 ဒေါ်လာစပြီးဖွင့်ပြီဆိုလို့ရှင်ကို opening ပေါ့နော်။တော့အဲ့ဒီအနေထားလေးကိုကျွန်တော်တို့ကမီဒီယာကိုဟာဘယ်လိုနေရာမျိုးမှာထားမှာ facility ကဘယ်လိုဟာဟိုဟိုဒီ
နိုင်ငံသားပြည်ထောင်တူဖြစ်တဲ့ကိုတိဟာသူပြောသွားတာပါအပြည့်စုံကိုသိနေပြီးမှနားဆင်ကြရပါမယ်ဒါအပြင်ကချင်တိုင်းရင်းသား3ဦးကိုတပ်ဖြတ်မှုနဲ့တပ်ရင်းမှုတူပါဝင်စစ်သား6ဦးကိုထောင်ဒဏ်10နှစ်စီချမှတ်လိုက်တဲ့အကြောင်းတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးတင်နာကျော်နဲ့ကိုအောင်အောင်တို့ပြောပြပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုမှာတောက်ကြနေတဲ့ကောင်မှာစပြီးတော့အမေရိကန်အစိုးရရန်ရရလက်ပတ်မှုတစိမ့်တည်တည်တာရပ်ဆိုင်သွားရပါပြီ။အမေရိကန်အစိုးရအသုံးစရိတ်ပေါ်မှာလွတ်တော်မှာသဘောတူညီချက်မရလို့အခုလိုမျိုးအစိုးရအဖွဲ့လုပ်ငန်းတွေရပ်ဆိုင်ပြရတာဖြစ်ပါတယ်။ဒါကြောင့်မလို့အစိုးရရဲ့မဖြစ်မနေဆက်ပြီးတော့လှုပ်ဆောင်သွားရမယ့်လုပ်ငန်းတွေကလွဲပြီးတော့ကျန်တဲ့အလုပ်တွေရပ်တန့်သွားရတာပါ။ဒီလိုမျိုး Republican နဲ့ Democrat အမတ်တွေကြားမှာအစိုးရအသုံးစရိတ်နဲ့ပတ်သက်ပြီးတော့သဘောတူညီမှုရအောင်လို့မညှိနှိုင်းနိုင်တာအတွက်အိမ်မျိုးတော်ကချက်ချင်းတုံ့ပြန်ချက်ထုတ်ပြန်ပြီးတော့အထက်လွှတ်တော်တွေက Democrat အမတ်တွေဟာအတားအဆီးတွေလိုက်လုံနေကြတဲ့အရာရာကိုရှုံးနေသူတွေဖြစ်တယ်လို့ပြောပြီးတော့ Schumer Shutdown လို့သူတို့ခေါ်ဝေါ်တဲ့အစိုးရရန်ရရဆိုင်မှုတွေ Democrat အမတ်တွေကိုအပြစ်တင်သွားပါတယ်။ American အထက်လွှတ်တော်မဲများစုခေါင်းဆောင်ကန်တကီပြည်နယ် Republican အမတ် Mitch McConnell ကလည်းအင်ဂျူရိုရဲ့ပြောဆိုချက်ဟာသူတို့ Republican တွေရဲ့သဘောထားကိုကိုးစားပြုပါတယ်လို့ပြောသွားပါတယ်။ American အထက်လွှတ်တော်ရဲ့လူနည်းစုခေါင်းဆောင် Chuck Schumer ကတော့သမ္မတ Donald Trump ဟာပြောဆိုထားပြီးသားကိစ္စကိုကတိဖြတ်တယ်လို့စွပ်စွဲပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့အပြည့်အစုံကိုနောက်ပိုင်းမှာတင်ပြပေးသွားမှာဖြစ်ပါတယ်ရှင်
။ American ပြည်ထောင်စုအစိုးရအသုံးစရိတ်ချမှတ်ပေးဖို့အခုသတင်းပတ်တွင်လွှတ်တော်မှအခြေတင်ပြောဆိုဆွေးနွေးနေမှာပဲ။ကလေးဘွားကမိဘတွေနဲ့အတူအမေရိကန်ပြည်ထောင်စုကိုရောက်ရှိခဲ့ပြီးအရင်သမ္မတဘရက်အိုဘားမားရဲ့ဓာကာအစီအစဉ်နဲ့နေထိုင်နေသူတွေတရားဝင်နေထိုင်ခွင့်ရလဲကုံဆုံသွားပါပြီဓာကာအစီအစဉ်ကိုဆုံးသတ်ဖို့သမ္မတထရမ့်အစိုးရအဖွဲ့ကဆုံးဖြတ်ထားခဲ့တာပါဓာကာအစီအစဉ်နဲ့ဒီနေထိုင်သူတွေဟာဒီ2012ခုနှစ်လောက်ကနေစတင်ပြီးတော့ဒီဓာကာအစီအစဉ်နဲ့နေထိုင်သူ8သိန်းကျော်ဟာနိုင်ငံသားဖြစ်ခွင့်မရှိပေမဲ့လည်းပဲအမေရိကန်ပြည်ထောင်စုအတွင်းတရားဝင်နေထိုင်ခွင့်ရပြီးကြောင်းတက်နိုင်တယ်လို့အလုပ်လုပ်ခွင့်လည်းရှိပါတယ်အခုခါမှာတော့သူတို့အနေနဲ့တရားဝင်ဆက်နေနိုင်ရေးဆက်ပြီးတော့ခွင့်ပြုပေးသွားဖို့သူတို့ကတောင်းဆိုနေကြပါတယ်ဒီသတင်းပတ်အတွင်းတုန်းကလည်းဓာကာအစီအစဉ်နဲ့နေထိုင်သူတွေနဲ့တက်ကြွလှူရှားသူ150လောက်ဟာအထက်နဲ့အောက်လွှတ်တော်ကိုသွားပြီးဒီ Dreamer လို့ခေါ်တဲ့ဓာကာအစီအစဉ်နဲ့နေထိုင်သူတွေကိုအကာအကွယ်ပေးမဲ့အစီအစဉ်တွေအတွက်အစိုးရရဲ့ဒီအသုံးစရိတ်ချမှတ်ရမှာထည့်သွင်းပေးဖို့တောင်းဆိုခဲ့ကြပါတယ်ခင်ဗျာ
အမေရိကန်ဒုသမ္မတမိုက်ပန်စ်နဲ့ဇနီးဖြစ်သူကယ်ရန်ပန်စ်တို့ဟာ၄ရက်တာအရှေ့လေပိုင်းခီးစဉ်ရဲ့အစဖြစ်တဲ့အီဂျစ်နိုင်ငံကိုဒီကနေ့စနေနေ့မှာရောက်ရှိမှာဖြစ်ပါတယ်။ခီးစဉ်အတွင်းမှာဂျော်ဒန်နဲ့အစ္စရေးနိုင်ငံတို့ကိုလည်းဝင်ရောက်မှာပါ။စနေနေ့အစောပိုင်းကတော့ဒုသမ္မတနဲ့ဇနီးလိုက်ပါလာတဲ့ Air Force 2လေယာဉ်ဟာစီဖြည့်ဖို့အတွက် Ireland Shannon လေစစ်ကိုဆင်းသက်ခဲ့ပါတယ်။အဲ့မှာ Mr. Pence ကအမေရိကန်တပ်ဖွဲ့ဝင်တွေကိုနှုတ်ဆက်စကားပြောကြားသွားခဲ့ပါတယ်။အမေရိကန်ပြည်အောင်စုမှာအစိုးရရန်နေရခိတရဆိုင်မှုနဲ့ပတ်သက်လို့ပြောကြားရမှာတော့ဒီကိစ္စကိုဝါရှင်တန်ကခေါင်းဆောင်တွေဖြည့်ရှင်းပါလိမ့်မယ်မင်းတို့တွေကိုယ်လုံသားကိုအာယုံဆိုင်ပြီးတော့လှုပ်ဆောင်ပါလို့ပြောသွားခဲ့ပါတယ်ဒုသမ္မတပန်ဆာအီဂျစ်နိုင်ငံကာရိုမြို့တော်မှာအီဂျစ်သမ္မတအဗ်ဒယ်ဖာတာအယ်စီစီအပြင်တခြားတာဝန်ရှိပုဂ္ဂိုလ်တွေနဲ့တွေ့ဆုံမှာဖြစ်ပြီးတော့အဲ့နောက်ဂျော်ဒန်နိုင်ငံအာမန်မြို့တော်ကိုခီးဆက်မှာပါဂျော်ဒန်နိုင်ငံမှာညရရန်နာပြီးတော့နောက်မနေ့မှာတော့ဒုတိယမြောက်အဗ်ဒူလာမိဖုရားရနီယာတို့နဲ့တွေ့ဆုံမှာဖြစ်ပါတယ်အဲ့နောက်မွန်လွဲပိုင်းမှာအစ္စရေးနိုင်ငံကိုခီးဆက်ပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျေရုဆလမ်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်တည်ဖြစ်တဲ့အတိအမှတ်ပြုဖို့ဆုံးဖြတ်ကြောင်းကြေညာလိုက်ပြီးနောက်ပိုင်းအရှေ့လေပိုင်းဒေသကိုနိုင်ငံတော်ခီးစဉ်နဲ့ပထမဦးဆုံးတွားရောက်တဲ့အမေရိကန်အစိုးရအဖွဲ့ရဲ့အစ်စ်မြင့်ကောင်းဆောင်ဖြစ်ပါတယ်။သူကဒီဇင်ဘာမှာတွားရောက်ဖို့အစတုန်းကစီစဉ်ထားခဲ့ပေမဲ့ဂျေရုဆလမ်ကိုမြို့တော်တည်ဖြစ်တဲ့သမ္မတထရမ့်ကကြေညာလိုက်ပြီးတဲ့နောက်မှာသူ့ရဲ့ခီးစဉ်ကိုရွှေ့ဆိုင်းလိုက်တာဖြစ်ပါတယ်ရှင်။
American သမ္မတ Donald Trump ပေါ်တရားစွဲဆိုရေးယူဖို့ Democrat လွှတ်တော်မှတဦးရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးရွှေ့ဆိုင်းထားဖို့ American အောက်လွှတ်တော်ကမဲခွဲဆုံးဖြတ်လိုက်ပါတယ်။လွန်ခဲ့တဲ့နှစ်လအတွင်း Texas ပြည်နယ်ကအောက်လွှတ်တော်အမတ် L Green ကဒီအဆိုပြုချက်နဲ့ပတ်သက်ပြီးတော့ဆွေးနွေးအတည်ပြုဖို့နှစ်ကြိမ်ကြိုးစားခဲ့ပေမယ့်လည်းမအောင်မြင်သေးပါဘူး။ Democrat ရဲ့အဆိုပြုချက်ကိုရွှေ့ဆိုင်းဖို့ထောက်ခံမဲ355မဲ၊ကန့်ကွက်မဲ66မဲနဲ့အောက်လွှတ်တော်ကအခုလိုဆုံးဖြတ်လိုက်တာပါ။သမ္မတ Trump ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့ဝင်အနေနဲ့ရုရှားတို့ကြားပူးပေါင်းကြံစည်မှုတွေရှိခဲ့သလားဆိုတာနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးမှု Robert Mueller ဦးဆောင်တဲ့အဖွဲ့ကစုံစမ်းစစ်ဆေးမှုတွေမပြီးဆုံးခင်မှာ Trump ကိုတရားစွဲဆိုအရေးယူဖို့ဆောင်ရွက်တာဟာဆန္ဒစောလုံးနေသေးတယ်လို့ Republican အမတ်တွေကပြောပါတယ်သမ္မတလှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးတော့လက်ခံနိုင်စရာမရှိဘူးလို့အောက်လွှတ်တော်အမတ် Green ကပုတ္တဟူးနေကအောက်လွှတ်တော်အတွင်ပြောကြားထားတာပါဟေတီနဲ့အာဖရိကနိုင်ငံတွေကိုတမရကချိုးချိုးနေနေပြောကြားခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာကြောင့်နိုင်ငံတကာကဝေဖန်ပြစ်တင်လာတဲ့အကြောင်းရင်းကို Green ကထောက်ပြပြီးအမေရိကန်ပြည်အောင်စုအတွင်းမှာမပြောပါတော့တဲ့အကြောင်းအရာတွေမဟုတ်တာတွေကိုပြောဆိုဆွေးနွေးနေရတဲ့အခြေအနေတွေဟာအနိုင်ဆုံးအဆင့်ကိုရောက်နေပြီလို့ဆိုပါတယ်ဥပဒေပြုလွှတ်တော်မတ်တွေအနေနဲ့လဲတမရရဲ့အခုလိုပြုမှုဆောင်ရွက်ချက်တွေကိုလက်သင့်မခံသင့်ဘူးဆိုပြီးသူကတိုက်တွန်းသလိုတမရကိုတရားစွဲဆိုအရေးယူမဲ့သူ့အဆိုအောင်မြင်ဖို့နောက်ထပ်လည်းအချိန်ချင်းကြိုးစားသွားမှာဖြစ်တယ်လို့ပြောပါရခင်ဗျာ
ဒီ American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင် VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်တောင်တရုတ်ပင်လယ်ထဲမှာနယ်မြေပိုင်းနဲ့အငင်းပွားနေကြတဲ့ကျွန်းစုနာမှာ American ရဲ့ပယ်ရင်းတဲ့ဒုံခွင်းနှုံးတင်ဆောင်ထားတဲ့ဖြတ်တင်းမောခုံမောင်းလာတာဟာနယ်မြေကျူးကျော်ဖြတ်တန်းမှုဖြစ်တယ်လို့တရုတ်အစိုးရကဆွဆွဲပါတယ်စကာဘာရောကျွန်းစုနဲ့ရေမိုင်12မိုင်အကွာအဝေးအတွင်းကနေဖြတ်တင်းမော USS Hopper ဗုဒ္ဓဦးနေကတရုတ်ခွင့်ပြုချက်မပါဘဲနဲ့ခုံမောင်းသွားပြီးတဲ့နောက်မှာတရုတ်ဆိုရအနေနဲ့သူ့ရဲ့အချုပ်အခြာအာဏာကိုအကာအကွယ်ပေးဖို့အတွက်လိုအပ်တယ်လို့ဆောင်ရွက်သွားမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူလူကန်ကဒီကနေ့ပဲပြောသွားခဲ့ပါတယ်။သူတို့ပြောနေတဲ့စကာဘာရောကျွန်းစုကလည်းတရုတ်က2012ခုနှစ်မှာသူ့ပိုင်နဲ့ဆိုပြီးတော့တစ်ဖက်သက်ကြီးညာခဲ့တာဖြစ်ပါတယ်။အမေရိကန်တင်မော့ကိုတရုတ်စစ်တင်မော့ကသတိပေးခဲ့ပြီးတော့အဲ့နေမြေတွေကနေပြီးတော့ထွက်သွားဖို့သတိပေးခဲ့တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနဝူခွင်းကလည်းပြောပါတယ်။ဒီတင်မော့ဟာတရုတ်နဲ့အချုပ်အခြာအာဏာလုံခြုံရေးစီးမြင်တွေကိုချိုးဖောက်ပြီးတော့တရုတ်တင်မော့တွေအနည်းနာပတ်ဝန်းကျင်ကလူတွေရဲ့လုံခြုံရေးကိုချိန်ချောင်းနေတယ်လို့ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကလည်းဆိုပါတယ်။အမေရိကန်ကတော့တရုတ်ကအဲ့ဒီကျွန်းတွေပေါ်မှာဆောက်လုပ်ရေးတွေလုပ်ပြီးတော့စစ်ဖက်ဆိုင်ရာစခန်းတွေတိဆောက်နေတယ်အဲ့ဒီစခန်းတွေကြောင့်လွတ်လပ်စွာရေချောင်းသွားလာခွင့်ကိုထိခိုက်နိုင်တယ်လို့ဝေဖန်ထားပြီးတော့အဲ့ဒီဒေသမှာ American Timor တွေလွတ်လပ်စွာကုသံသွားလာခွင့်ပြုထားပြီးတော့ကင်းလှည့်နေတာဖြစ်ပါတယ်ရှင်
တောင်ကိုရီးယားမှကျင်းပမဲ့ဆောင်းရာသီအိုလံပစ်ပြိုင်ပွဲကိုမြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ဆီလုပ်ဖို့ရေးဒီသတင်းပတ်ကုံမှဆွေးနွေးဖို့မြောက်ကိုရီးယားကိုယ်စားလှယ်တွေရောက်မလာတာနဲ့ပတ်သက်ပြီးဖြေရှင်းပေးဖို့တောင်ကိုရီးယားကဒီကနေ့မှတောင်းဆိုလိုက်ပါတယ်တောင်ကိုရီးယားနိုင်ငံကကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးချိုမျောင်ဂျွန်ကဒီမကြခင်ပြန်လည်တွေ့ဆုံမှုမျှော်လင့်ကြောင်းလည်းပြောပါတယ်ဒါပြင်မြောက်ကိုရီးယားရဲ့စိန်တောင်မှကျင်းပမဲ့ပူရင်းယဉ်ကျေးမှုဖျော်ဖြေပွဲအတွက်ညှိနှိုင်းဆွေးနွေးဖို့ကိုယ်စားလှယ်12ဦးဆီလုပ်မှဖြစ်ကြောင်းတောင်ကိုရီးယားရဲ့ကမ်းလှမ်းချက်နဲ့အိုလံပစ်ပြိုင်ပွဲမတိုင်မီမှာချစ်ကြည်ရေးအတွက်စကိတ်စီးမဲ့သူတွေကိုတင်နန်းပေးရေးစတာတွေနဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကတုံ့ပြန်တာမျိုးမရှိသေးပါဘူး။မြောက်ကိုရီးယားအစိုးရကိုယ်စားလှယ်ခုနှစ်ဦးဆီလွတ်ဖို့တောက်ကြောင်နေ့အစောပိုင်းကနေဆက်အရေးပေါ်တယ်လီဖုန်းလိုင်းကနေအကြောင်းကြားခဲ့ပေမဲ့ဘာကြောင့်ကိုယ်စားလှယ်တွေမဆီလွတ်ခဲ့လဲဆိုတာကိုမြောက်ကိုရီးယားဘက်ကပြောဆိုတာမျိုးမရှိတာကြောင့်ဒီခီးစဉ်ကိုရပ်ဆိုင်းလိုက်တာလား။ဒါမှမဟုတ်ရင်အချိန်ရွှေ့ပြောင်းလာတာဆိုတာကိုမသိရပါဘူး။လွန်ခဲ့တဲ့သတင်းပတ်တုန်းကလည်းမြောက်ကိုရီးယားကဒီလူပေါင်း140ပါဝင်တဲ့အနုပညာအဖွဲ့ကိုဆီလွတ်မယ်လို့ပြောဆိုထားပြီးအဲ့ဒီထဲမှာအဆိုတော်တွေအကပညာရှင်တွေတန်ဆောင်တီးဝိုင်းအဖွဲ့ဝင်တွေပါဝင်ပါတယ်။ဒီအနုပညာရင်ကျေးမှုအဖွဲ့ဟာတောင်ကိုရီးယားအိုလံပစ်ပြိုင်ပွဲအတွင်းလာရောက်ဖျော်ဖြေမှာကြောင်းဒါဟာတောင်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးနှွှဲထွေးလာတဲ့အလားအလာဖြစ်တယ်လို့အခဲကတ်တွေကတော့သုံးသပ်ထားပါတယ်ခင်ဗျာ။
အာရှရဲ့တရားမဝင်ဒေါ်ရိုင်းဒရိတ်ဆန်ရောင်းဝယ်ကုန်သွယ်မှုကိုဆယ်စုနှစ်တခုကျော်ထိန်းချုပ်ထားတယ်လို့ဆွဆွဲခံထားရသူမောင်ခိုဂိုင်းကောင်းဆောင်ဘွန်ချိုင်ဘက်ကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။အရင်လကထိုင်းနိုင်ငံကိုအာဖရိကကနေပြီးဒေါ်လာ100,000ကျော်ဗုဒ္ဒံနဲ့ကြံ့ကြို14ခုမောင်ခိုတင်သွင်းမှုနဲ့ဆက်ဆက်ပြီးသူ့ကိုထိုင်းနိုင်ငံအရှေ့မြောက်ပိုင်းမှာတောက်ကြနေကပဲဖမ်းလိုက်တာပါ။သူကတော့သူ့ကိုဆွဲထားတဲ့အမှုတွေအားလုံးကိုညှင်းဆို့ထားပါတယ်ရှင်။
မောင်ရင်းနဲ့သတင်းချက်လက်တွေပြန်ပမှုကိုတားဆီးကာကွယ်တဲ့အနေနဲ့ယုံကြည်ရတဲ့သတင်းတွေကိုသာလူတွေပိုသတိထားမိလာအောင်ဦးစားပေးဆောင်ရွက်သွားမယ်လို့ Facebook လူမှုကွန်ရက်ကပြောလိုက်ပါတယ်ဘယ်သတင်းဌာနတွေဟာအယုံကြည်အားဆုံးဖြစ်လဲဆိုတာနဲ့ပတ်သက်ပြီးတော့အဆင့်သတ်မှတ်ဖို့ Facebook သုံးဆွဲသူ2 billion ကိုမေးမြန်းသွားမယ်လို့ပြောပါရယ်ကိုယုံကြည်ကြိုက်တဲ့တက်တဲ့သတင်းဌာနဒါမှမဟုတ်လူမှုတိုင်းဝန်တစ်ခုလုံးကလက်ခံတဲ့သတင်းဌာနဆိုတာကိုခွဲခြားဖို့အခုလိုဆောင်ရွက်တာဖြစ်တယ်လို့ Mark Zuckerberg ကပြောပါရယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမှတ်အေးသနာကျော်နဲ့ကိုအောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မတွေဘက်ကိုဆက်ပါမယ်ရှင်ဘန်နာရေးအစီအစဉ်တွေနဲ့ပတ်သက်လို့လွှတ်တော်မှသဘောတူညီချက်မရနိုင်တဲ့အတွက်အမေရိကန်အစိုးရရဲ့လုပ်ငန်းတွေတောက်ကြာနေညကစလို့ရဆိုင်လိုက်ရပါပြီအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သမ္မတသက်တမ်းတစ်နှစ်ပြည့်ချိန်မှာပဲအစိုးရရန်ရာရဆိုင်လိုက်ရတဲ့အဖြစ်နဲ့ကြုံရတဲ့အပေါ်သမ္မတရဲ့ Republican Party နဲ့အတိုက်ခံ Democrat Party ကလွှတ်တော်ကိုယ်စားလှယ်တွေကတော့အပြန်အလှန်ပြစ်ဖို့နေကြတာပါအပြည့်အစုံကိုတော့ကိုအောင်လုံကတင်ပြပေးထားပါတယ်ရှင
်လူမှုကြီးကြပ်ရေးဆိုင်ရာပြည်ပြောင်းလဲရေးအစီအစဉ်နဲ့နေဆက်လွန်ရွေးကိစ္စတွေကိုလွှတ်တော်ရင်းကလူများစု Republican တွေနဲ့လူနည်းစုဒီမိုကရက်တွေကြားနောက်ဆုံးအချိန်ထိညှိနှိုင်းလို့မရခဲ့ရတာကအမေရိကန်ဆိုးရရန်တရားရပ်ဆိုင်းလိုက်ရတဲ့အထိဖြစ်ခဲ့တာပါ။အောက်လွှတ်တော်ကအတည်ပြုခဲ့တဲ့ဗန်နိုင်းဆိုင်ဥပဒေမူကြမ်းကိုအစိုးရရဲ့လုပ်ငန်းတွေရပ်ဆိုင်းရမယ့်သကောင်းရန်အချိန်မတန်ခင်မှာပဲတောက်ချန်နေညပိုင်းထက်လွှတ်တော်မှာမဲခွဲခဲ့ရမှာတော့ကိုယ်စားလှယ်တရားရှိတဲ့ထက်ကလိုအပ်တယ်မဲ60မပြည့်ပဲထောက်ခံမဲ50သာရခဲ့ပြီးအရေးနေနေတာပါ။ထက်လွှတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell ကတော့လွှတ်တော်မှာမဲခွဲမဆုံးဖြတ်ခင်မှာပဲပြောဆိုထားတဲ့သမ္မတအင်ပီရိုရဲ့မှတ်ချက်ကိုကူကပ်ပြီးဒီမိုကရက်တီကိုအပြစ်တင်နေတာပ
ါ What we've just witnessed on the floor was a cynical decision by Senate Democrats
တမောင်းများသောအမေရိကန်တွေကိုဘေးချိတ်ထားပြီးတာဝန်မဲ့စွာနဲ့နိုင်ငံရေးကစားဖို့အတွက်ဒီမိုကရက်အထက်လွှတ်တော်အမတ်တွေရဲ့မယိုးသားတဲ့ဆုံးဖြတ်ချက်ကိုလွှတ်တော်မှာတွေးခဲ့ကြရတာပါတကယ်ဆိုရင်အစိုးရလုပ်ငန်းတွေရပ်ဆိုင်းရမယ့်အရေးကနေရာနှုန်းပြေရှောင်ရှားနိုင်မှာပါ
အမေရိကန်ပြည်အစိုးရကိုမိဘတွေနဲ့တူတရားမဝင်ရောက်လာကြသူတိမ့်နဲ့ချီတဲ့ရွှေပြောင်းနေထိုင်သူတွေကိုအကာအကွယ်ပေးထားတဲ့အစီအစဉ်တည်းရဲ့ဗန်နာယူဥပဒေမှာထက်သွင်းမှုဒီမိုကရက်တွေကတောင်းဆိုနေပေမဲ့အစိုးရနဲ့ရီပက်ဘလီကန်တွေကတော့ဆန့်ကျင်နေကြသလိုနေဆက်လုံခြုံရေးအတွက်တတိုင်းကာယမဲ့အစီအစဉ်ကိုထက်သွင်းရေးသမ္မတနဲ့ရီပက်ဘလီကန်ပါတီရဲ့လိုလားချက်ကိုလည်းဒီမိုကရက်ဘက်ကငြင်းဆန်ထားတာဖြစ်ပါတယ်ထက်လွှတ်တော်လူနည်းစုဒီမိုကရက်ခေါင်းဆောင်ချက်ကရှူမာကတော့အစိုးရရန်တရားရပ်ဆိုင်းရတာဟာသမ္မတတော်နဲ့ထွက်မှသာအဓိကတာဝန်ရှိကြောင်းပြောဆိုလိုက်တာပ
ါ This will be called the Trump shutdown because there is no one
ဒီကြိမ်အစိုးရရန်တရားရပ်ဆိုင်းရတာဟာသမ္မတထရမ့်ရပ်ဆိုင်းမှုလို့ခေါ်ရပါလိမ့်မယ်ဒီအချိန်နေထိဖြစ်ခဲ့တဲ့အပေါ်အပြစ်တင်ရမယ့်သူဟာသမ္မတထရမ့်ကလွဲလို့တခြားလူမရှိပါဘူးနေဆက်တတိုင်းအစည်းအဝေးကိုတော့ထည့်သွင်းဆွေးနွေးခဲ့တဲ့ပါတီနှစ်ရက်ပေါင်းရဲ့ညှိနှိုင်းမှုတွေကိုပယ်ပစ်ခဲ့တာလေသမ္မတပါပဲ
အစိုးရရန်တရားရပ်ဆိုင်းလိုက်ရတဲ့အပေါ်အပြန်အလှန်အပြစ်ဖို့နေကြတဲ့ Republican နဲ့ Democrat တွေကြားနိုင်ငံရေးအရာပြိုင်ဆိုင်မှုတွေပြင်းထန်လာလိမ့်မယ်လို့လည်းအကဲခတ်တွေယူဆနေကြတာပါအစိုးရနဲ့လွှတ်တော်ကိုထိန်းချုပ်ထားတဲ့ Republican Party နဲ့ထိတ်တန့်ရင်ဆိုင်ခဲ့တဲ့ Democrat တွေရဲ့လုပ်ရည်ဟာလည်းနိုင်ငံရေးအရာကြီးမားတဲ့မဟာဗျူဟာအပြောင်းလဲတရဖြစ်နေလဲမြင်နေကြပါတယ်။ AP သတင်းဌာနရဲ့ Washington Bureau အကြီးအကဲ Julie Pace ကတော့နှစ်ဖက်စလုံးကနိုင်ငံရေးတွက်ကိန်းနဲ့တုံ့ပြန်နေပုံရတယ်လို့ဆိုပါတယ်။
Politics is complicated. It moves really quickly.
နိုင်ငံရေးအခြေအနေကရှုပ်ထွေးပြီးအပြောင်းလဲတွေကလည်းမြန်နေလေ။ပါတီနှစ်ခုစလုံးကတော့ဒီနှစ်ရွေးကောက်ပွဲအပေါ်ဆိုးကျိုးတွေရိုက်ခတ်မလာဘူးမျှော်လင့်နေကြတာပါ။ရှေ့လာမယ့်လတွေအတွင်းဖြစ်လာနိုင်တာတွေလည်းအများကြီးရှိနေတယ်လေ
။အစိုးရရန်တရားရပ်ဆိုင်းလိုက်ရတဲ့အချိန်ဟာသမ္မတထရန့်အစိုးရတန်းတစ်နှစ်ပြည့်ချိန်နဲ့လည်းတိုက်ဆိုင်နေတာပါ။ထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမာကတော့ဒီအခြေအနေတွေအားလုံးကိုသမ္မတကိုယ်တိုင်ဖန်တီးခဲ့တာလို့ဝေဖန်ပါတယ်။
Tomorrow marks a year to the day President Trump took the oath of office on the Capitol steps.
မနက်ဖြန်ဆိုရင်သမ္မတထရမ့်လက်တော်ဆောက်ဦးရှိမှာကျန်းသစ္စာကျင်းဆိုတာဝန်ယူတာတစ်နှစ်ပြည့်ပါပြီ။ကန်ဆိုးကျင်တော့ဖျို့ပြဲဖြစ်အောင်သူလုပ်ခဲ့တဲ့ကိစ္စတွေကြောင်းသမ္မတထရမ့်အစိုးရရန်တရာရပ်ဆိုင်းရတဲ့အဖြစ်နဲ့ကြုံရပါတယ်။သူဟာကျွန်တော်တို့အားလုံးကိုစူးစီးရမယ့်အစားအကွဲအဝေးပြားပြားဖြစ်အောင်လုပ်ခဲ့တာပါ
။အစိုးရတန်တန်တစ်နှစ်ပြည့်ချင်းကြုံရတဲ့နိုင်ငံရေးအခြေအနေတွေကိုသမ္မတထရမ့်ရဲ့တုံ့ပြန်မှုတွေနဲ့အတူနောက်ဆက်တွဲအကျိုးဆက်တွေကြုံရနိုင်တယ်လို့လည်း AP သတင်းဌာနက Julie Pace ကသုံးသပ်ပါတယ်။
Trump is marking his 1-year anniversary of the inauguration with a government shutdown. That's not a good thing for any president.
Donald Trump ကသမ္မတအဖြစ်ကျန်းသစ္စာကျင်းဆိုတာဝန်ယူတာတစ်နှစ်ပြည့်တဲ့အချိန်မှာပဲအစိုးရရန်ရည်ရက်ဆိုင်နဲ့ဒီအဖြစ်နဲ့ကြုံရတာပါ။ဒါကဘယ်သမ္မတအတွက်မှမကောင်းဘူးလေ။သူ့အတွက်လည်းထိုးနှက်ချက်ဖြစ်နေဆိုတာကတန်တရားဖြစ်စရာမရှိပါဘူး။ ဒီမိုကရက်တွေအပေါ်အပြစ်ဖို့ဖို့လဲသူကြိုးစားပါလိမ့်မယ်အစိုးရလုပ်ငန်းတွေရက်လက်ရတဲ့အပေါ်လူတွေကစိတ်ပြက်လာပြီးတော့ဗန္နာကြီးအတုံးစီရဲ့ကိစ္စမှာလူဝင်မှုကြီးကြပ်ရေးကိစ္စအတွက်ဒီမိုကရက်တွေကဘာကြောင့်များအတိုက်ခံလုပ်နေရတာလဲဆိုပြီးတော့လေစဉ်းစားတာမျိုးတွေလည်းဖြစ်လာနိုင်တယ်လို့မျှော်လင့်ရတယ်လေအစိုးရရန်နေရာကိုတပတ်ရက်ထားမလားနှစ်ပတ်ရက်ထားမလားထရမ့်ကရောဘယ်လောက်ထိတောင့်ခံနိုင်မလဲဆိုတာကိုကျမတို့ကစောင့်ကြည့်နေပါတယ်
သမရောင်းဘရက်ဝါမလက်ထက်မှာတုန်းကလည်းနိုင်ငံရေးအရာကွဲပြားမှုတွေကြောင့်အစိုးရလုပ်ငန်းတွေကို16ရက်ကြာရပ်ဆိုင်ထားခဲ့ရတဲ့ဒီပါအစိုးရဝန်ထမ်းအများပြားအလုပ်မစင်းနိုင်တာနိုင်ငံနဲ့ကအများပြည်သူလက်ပတ်စရာပန်းညံတွေပိတ်ထားရတာမျိုးလို့အခြေအနေတွေနဲ့လည်းကြုံခဲ့ရတာပါအစိုးရရန်တရားရပ်ဆိုင်လိုက်ရတဲ့အတွက်တိုင်းပြည်စီးပွားရေးကိုချက်ချင်းလက်ငင်းတက်ရောက်မှုတွေတွေ့ရမှာမဟုတ်ပေမဲ့ဗဏ္ဍာငွေကြေးဈေးကွက်တွေမှာတော့ရက်ခိုက်မှုတွေကြုံရလိမ့်မယ်လို့လည်းကြွမ်းကျင်သူတွေခန့်မှန်းနေကြပါတယ်ခင်ဗျာ
ကွန်လုံးတင်ပြခဲ့တာပါရှင်အခုဆက်လက်ပြီးတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်တွေပြန်လက်ခံရေးနေတဲ့ဒီသတင်းရယူခွင့်အခြေအနေဘယ်လိုရှိမလဲဆိုတဲ့အကြောင်းကိုတင်ပြပေးပါမယ်ဘင်္ဂလားဒေ့ရှ်ဘက်ကပြန်လာမဲ့ဒုက္ခသည်တွေကိုတရားဝင်စတင်လက်ခံတော့မဲ့ရက်နီးကပ်လာပြီမဲ့လို့သတင်းမီဒီယာသမားတွေကိုနေဆက်ဂျာစခန်းတွေမှာတွားရောက်သတင်းရယူခွင့်နဲ့ပတ်သက်ပြီးတာဝန်ရှိသူတွေဘက်ကသတင်းမီဒီယာကိုအကြောင်းကြားပြီးခီးအတွက်စီစဉ်နေတာမျိုးမရှိသေးဘူးလို့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်တူကပြောပါရယ်နိုင်ငံတကာနဲ့ကုလပါဝင်အများကအာရုံစိုက်တဲ့ရခိုင်အရေးသတင်းလှလှလှလှရက်ယူနိုင်ဖို့အတွက်ပြည်ထောင်စုအစိုးရဘက်ကရောပြည်နယ်အစိုးရဘက်ကစနစ်တကျတေးကြစီစဉ်ပေးတဲ့လို့နိုင်ငံခြားသတင်းဌာနကသတင်းထောက်တူကလည်းပြောပါရယ်အသေးစိတ်ကတော့မဆုမွန်ကတင်ပြပေးထားပါရယ်ရှင
်ဟုတ်ပါရယ်ရခိုင်ကျမ်းဖတ်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိုင်းနဲ့ချီပြီးထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်လက်ခံရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအစိုးရတာဝန်ရှိသူတွေသဘောတူညှိနှိုင်းချက်အရအခုလာမဲ့ဇန်နဝါရီလ23ရက်နေ့ကနေစလို့ဒုက္ခသည်တွေကိုအတုပ်လိုက်ပြန်ပြီးတော့လက်ခံဖို့ဘင်္ဂလားမြန်မာနယ်စပ်မှာပြန်လည်လက်ခံနေရာချထားရေးဂျာစခန်းတွေဖွင့်လှစ်ထားပြီးတော့မြန်မာအစိုးရဘက်ကဒုက္ခသည်တွေကိုပြန်ပြီးတော့လက်ခံမှုအစင်းသင်းဖြစ်နေပါပြီလို့ VOA မြန်မာပိုင်းကိုပြောဆိုထားပါတယ်အခုလိုမျိုးတရားဝင်စတင်လက်ခံတော့မယ့်အချိန်မှာအဲ့ဒီဘင်္ဂလားမြန်မာနယ်စပ်ဂျာစခန်းတွေအထိတွားရောက်သတင်းရယူဖို့နဲ့သတင်းသမားတွေရဲ့လုံခြုံရေးနောက်သတင်းချက်လက်ရယူခွင့်တွေနဲ့ပတ်သက်ပြီးအထူးသဖြင့်ပြည်တွင်းသတင်းမီဒီယာတွေအပေါ်မှာတစုံတရာအသိပေးအကြောင်းကြားတာမရှိသေးတဲ့အတွက်ပြည်တွင်းသတင်းမီဒီယာတွေဘက်ကပြန်ကြားရေးဝန်ကြီးဌာနကိုမေးခွန်းထုတ်တယ်လို့မြန်မာသတင်းမီဒီယာကောင်စီကိုဂျာဝင်စီစဉ်ပေးဖို့လည်းတောင်းဆိုနေကြပါတယ်မြန်မာသတင်းမီဒီယာကောင်စီရဲ့အဖွဲ့ဝင်လည်းဖြစ်မြန်မာဂျာနယ်လစ်ကွန်ရက်ကတာဝန်ခံခေါင်းဆောင်တဦးလည်းဖြစ်တဲ့ဦးမြင့်ကျော်ကတော့နိုင်ငံတကာကနေအာရုံစိုက်နေတဲ့ရခိုင်အရေးကိစ္စကိုသတင်းလွတ်လပ်စွာရယူနိုင်ဖို့အစိုးရဘက်ကစနစ်တကျစီစဉ်သင့်တယ်လို့အခုလိုပြောပါတယ်
ကျွန်တော်အမြင်မှာတော့ရခိုင်ကိစ္စကစကြတဲ့ကသတင်းမီဒီယာတွေကိုကန့်သတ်ခြင်းနဲ့ဟာတွေကတောက်လျှောက်တွေ့လာတယ်ဆိုတော့သူတို့အရေးအတွက်ကန့်နိုင်ကန့်သတ်မယ်ဒီလိုမျိုးနိုင်ငံတကာမီဒီယာကိုကြံ့နေတဲ့နိုင်ငံတကာမီဒီယာကိုပဲတချို့ပဲစီစဉ်မျိုးဖြစ်ကောင်းဖြစ်နိုင်တယ်ဟိုရခိုင်အရေးခင်ဖြစ်ပြီးတဲ့နောက်ပိုင်းမှာမီဒီယာကတောက်လျှောက်ဟိုအကန့်သတ်နဲ့ဖြီးစဉ်တော့လကောင်အဲ့လိုမျိုးတွေနဲ့ပဲရှိတာဟိုတွားတဲ့လူတွေလည်းအန္တရာယ်တကယ်လည်းအန္တရာယ်ရင်ဆိုင်ရတယ်ဆိုတော့ဟိုမီဒီယာတွေကတွားကျင်တာတွေရှိတယ်ဒါပေမဲ့သူတို့ကလုံခြုံရေးစိုးရင်တာရယ်နောက်ဝင်ဝင်မရမှစိုးရင်တာရယ်သူအဘက်ကလည်းဘယ်လိုစိုးရင်မှုလဲရှိလဲတော့ကျွန်တော်မသိဘူးဒါပေမဲ့မီဒီယာတကယ်တမ်းကျတော့မီဒီယာတွေပွင့်နေတဲ့မြင်သာမှုရှိတာနဲ့အဲ့လိုခေါ်ရတာတော့ဟိုအစိုးရဘက်အတွက်တကယ်အကျိုးရှိနိုင်တဲ့ဟာလို့တော့ကျွန်တော်တို့မြင်တယ
်အရင်တော့ကတော့တက်မတော်နဲ့ပြည်နယ်အစိုးရတွေဘက်ကသတင်းသမားတွေလုံခြုံစွာသတင်းရယူနိုင်ရေးစီစဉ်ပေးတာမျိုးရှိပေမဲ့အခုချိန်အထိဘင်္ဂလားဒေ့ရှ်ဘက်ကပြန်လာမဲ့ဒုက္ခသည်တွေရဲ့အရေးသတင်းသွားရောက်ရယူနိုင်မှုအတရားဝင်အကြောင်းကြားတာမျိုးမရှိသေးဘူးလို့ NHK သတင်းဌာနကသတင်းသမားကိုတီဟာသွေးကပြောပါတယ
်မရှိဘူးကျွန်တော်တို့အကြောင်းကြားလည်းမရှိသေးဘူး Okay ဖိတ်တာလည်းမရှိသေးဘူးလက်ရှိနေမြေအနေထားရတော့လေဟိုအဲ့ဒီနေရာကတော်တော်ဝေးတယ်ဗျာဟယ်လီကော်ပတာနဲ့သွားမှရခဲ့တာပေါ့နော်အခုနေချင်းပြန်မယ်ဆိုအကယ်၍မဟုတ်ဘူးကျွန်တော်တို့မြေပြင်ကနေခေါ်မယ်ဆိုမောင်တော်တရက်တော့တော့သွားအောင်ပါ။ဆိုပြီးမောင်တော်ကလည်းကားနေတယ်အဲ့နေရာကြီးသွားမယ်သဘောရှိတော့အမှန်တော့တို့ကလည်းအခုစနေဆိုလုပ်ပြန်ပြီ။မဆိုကြပါဘူးကျွန်တော်တို့က23ရက်ဆိုကျွန်တော်တို့က22နှစ်လောက်တည်းကစစ်တွေရောက်နေရမှာကြာ။ဒီနေ့ပဲ20ပြည့်နေပြီဆိုတော့အမှန်တော့မနေ့ပြန်လောက်ကိုကျွန်တော်တို့ကစစ်တွေလောက်ရောက်ပြန်တာပေါ့နော်
။သတင်းသမားတွေလွတ်လွတ်လပ်လပ်သတင်းရယူခွင့်အပါအဝင်ခိုင်မာတိကျတဲ့သတင်းချက်လက်တွေရယူနိုင်မှုအတွက်ကပြည်ထောင်စုဆိုရမှာမီဒီယာနဲ့ပတ်သက်ပြီးမူဝါဒတိတိကျကျချမှတ်ထားဖို့နဲ့သတင်းသမားတွေစနစ်တကျသတင်းချက်လက်ရယူနိုင်မှုကိုစီစဉ်ထားပေးတဲ့နယ်လို့ကိုမြင့်ကျော်ကသုံးသပ်ပါတယ်
တကယ်တော့ပြည်ထောင်စုဆိုရအဲ့ဒီသတင်းရခွင့်နဲ့ပတ်သက်လို့မူဝါဒရှင်းရှင်းလင်းလင်းရှိတဲ့နယ်နောက်ကအဲ့ဒီဟာကိုဒီသက်ဆိုင်တဲ့ဒေတာတုံညုံရေးရဲတို့နေကြတော့နောက်ကတော့တက်တို့အဲ့လိုမျိုးအသိပေးတဲ့နယ်လို့ထင်တယ်ပြည်ထောင်စု ့ဆိုတာအဓိကလောက်အောင်မဲ့သူပဲပေါ့နော်ပြည်နယ်အစိုးရကလည်းဒီကိစ္စမှာအများကြီးသူတို့မှလုပ်ပိုင်ခွင့်တွေကအကန့်အသတ်တွေအများကြီးရှိနေတော့ပြည်နယ်အစိုးရကလုပ်ပိုင်ခွင့်အပြည့်အဝရှိမယ်မထင်ဘူးဟိုဒါကြောင့်ပြည်ထောင်စုအစိုးရကတော့ဒီသတင်းရခွင့်မူဝါဒနဲ့ဆက်သလိုရှင်းရှင်းလင်းလင်းထားသင့်တယ်လို့ထင်တယ
်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့နယ်မြေတည်ငြိမ်အေးချမ်းမှုမရှိသေးတဲ့ရခိုင်ပြည်နယ်လိုနေရာမျိုးမှာမြေပြင်သတင်းချက်လက်ရယူဖို့အပါအဝင်သတင်းသမားတွေအတွက်လုံခြုံရေးကိုလည်းသက်ဆိုင်ရာပြည်နယ်အစိုးရနဲ့နယ်စပ်ရေးရာလုံခြုံရေးတာဝန်ယူထားတဲ့သူတွေဘက်ကကြိုတင်စီစဉ်ထားတာမျိုးတွေလုပ်သင့်တယ်လို့ကိုတီဟာသွေးကပြောပါတယ
်ကျွန်တော်ထင်တယ်23မှာတကယ်တမ်းပေါ့နော်ခရာပဲလာလား90ပဲလာလားစပြီးဖွင့်ပြီဆိုလို့ရှင်ကို opening ပေါ့နော်အဲ့ဒီအနေထားလေးကိုကျွန်တော်တို့ကမီဒီယာကိုဟာဘယ်လိုနေရာမျိုးမှာထားမှာ facility ကဘယ်လိုလူတွေကိုရောက်လာတဲ့လူတွေကိုဘယ်နေရာမှာထားမှာဘယ်လိုစီစဉ်ပေးမှာဆိုတာကိုဟိုလူနည်းနည်းလေးပဲလာတာတို့ပြသင့်တာပေါ့နော်အဲ့ဒီနေ့မှာတော့23ရက်နေ့ကအားလုံးကိုလည်းနာမည်ကြီးနေတာဆိုတော့လေ23ရက်နေ့မှာကျွန်တော်တို့မီဒီယာတွေအားလုံးကိုခေါ်ပြီးတော့ဒီ process ကိုဒီဖွင့်ပွဲသဘောမျိုးပေါ့နော်ဆိုတော့ဒီအခြေအနေတွေအားလုံးကိုအစိုးရဘက်ကနေပြီးတော့လာကိုဒီမီဒီယာသမားတွေကိုရှင်းပြမယ်ပြီးရင်ကျွန်တော်တို့စာပြီးလက်ခံတာဒီ process ကိုလည်းလိုက်ရှင်းပြမယ်ပြီးတော့အဲ့နေရာတွေလည်းလိုက်ပြပေးမယ်ဆိုရင်တော့ဒါအကောင်းဆုံးပေါ့နော်ဒီလိုပဲဖြစ်စီကြပါလေ
အခုချိန်ထိကတော့မြန်မာသမရယုံပြန်ကြားရေးနဲ့နိုင်ငံခြားရေးဝန်ကြီးဌာနတွေဘက်ကပြည်ရင်းပြည်ပသတင်းမီဒီယာတွေရခိုင်ဘက်ကိုသတင်းသွားယူနိုင်မှုတရားဝင်သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးပြန်ပြီးတော့ဝင်လာမယ့်ဒုက္ခသည်တွေပြန်လည်နေရာချထားရေးကြိုတင်ဆောင်ရွက်လျက်ရှိနေပါတယ်ဒါပေမဲ့လို့ဒီဒုက္ခသည်တွေပြန်လာရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကတော့စိုးရိမ်မှုတွေနဲ့စောင့်ကြည့်နေကြတဲ့အခြေအနေဖြစ်ပါတယ်ရှင်
မဆုမတင်ပြခဲ့တာပါအခုတော့ကချင်တိုင်းသား၃ဦးတပ်ဖြတ်မှုနဲ့တရင်မှုနဲ့စစ်သားတွေထောင်ဒဏ်ချမှတ်ခံရတဲ့အကြောင်းကိုနှားဆင်ကြရပါမယ်ကချင်ပြည်နယ်မန်စီမြို့နယ်မိုင်ခေါင်စစ်ရှောင်းဒုက္ခသည်စခန်းကကချင်တိုင်းသား၃ဦးကိုမန်စီအခြေဆိုင်ခမရ319တရင်ကတပ်မတော်သားတွေတပ်ဖြတ်လိုက်တဲ့ကိစ္စအတွက်တရင်မှုတူပါဝင်တပ်မတော်သား6ဦးကိုတောက်ကြနေညပိုင်းမှာတပ်မတော်စစ်ခုံရုံးကနေအလုတ်ကျန်းတဲ့ထောင်ဒဏ်စနစ်စီအပြင်တမရော်မှာရာသက်ပံထုတ်ပယ်တဲ့ပြည်တံချမှတ်ခဲ့တယ်လို့ကိုယ်တိုင်ကြားနာခဲ့သူတွေကဆိုပါတယ်။ကချင်ပြည်နယ်အတွင်းအရသားတွေအပေါ်လက်နက်ကင်တပ်ဖွဲ့တွေကျူးလွန်တဲ့ပြစ်မှုအတွက်ပထမဦးဆုံးအကြိမ်အရေးယူတာဟာပွင့်လင်းမြတ်တာမှုရှိတာတဲ့အနေအထားလို့လည်းကချင်လူမှုအခြေပြုအဖွဲ့အစည်းတာဝန်ရှိသူတွေကသုံးသပ်ပါတယ်။ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကချင်ပြည်နယ်မန်စီမြို့နယ်မိုင်းခေါင်ကျေးရွာကစစ်ပြေးဒုက္ခသည်3ဦးကိုတပ်ဖြတ်ခဲ့တဲ့မြမတမရော်သား6ဦးကိုခမရ319တိုင်းရင်ရှိစစ်ခုံရုံးမှာတောက်ကြနေညနေပိုင်းမှာအမှုစင်ချက်ချခဲ့တာပါ။တမရော်တိုင်းရင်မှုဘုံမှုစေရဦးအပါအဝင်အရာရှိ3ဦးအကြံတသား2ဦးအပေါင်း6ဦးကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကနေပေးပို့လာတဲ့စစ်ခုံရုံးစီရင်ချက်ချတဲ့အခြေအနေကိုတော့ကိုယ်တိုင်တက်ရောက်ခဲ့သူမိုင်းခေါင်စစ်ရှောင်းစခန်းကတာဝန်ခံဥပရနူးကပြောပါတယ်။
ဒီကံထားမှလည်းမြောက်ပိုင်းတိုင်းရဲ့စစ်တပ်ထားမှလည်းဖတ်ကြရတာ။မန်စီတုံးတိကျတဲ့ဆံမြောက်ပိုင်းတိုင်းတိုင်းဝါနဲ့ပြည်သူလိုက်တဲ့ခင်ချက်ဖတ်ကြရတာ။ခလုံးချမ်းရဲ့ထောင်သားဆင်းရဲလို့ကြော။အဲဒါကမြောက်ရတာလေ
။ပြည်မှုကျွလွန်ထားတဲ့တမတော်သားတွေကိုအလုတ်ချမ်းတဲ့ထောင်သားဆယ်နှစ်စီနဲ့တမတော်မှာရာသက်ပံထုတ်ပယ်ခြင်းအပြစ်တန်ကိုစစ်ခုံရုံးကနေစီရင်ချက်ချခဲ့တာပါ။ပြမှုကျွလုံးတို့သမရသားတွေကိုနေဘက်စစ်ဘက်ဥပဒေအရအပြစ်ဒဏ်ချမှတ်တာဖြစ်တယ်လို့မန်စီမြို့အခြေဆိုင်ခမရ319ကသမရရရှိသူကခုလိုပြောပါတယ
်ကျွန်တော်တရားစီရင်အမှန်တမ်းချတာပါဗျာအကုန်လုံးပြမှုတွေရှိတဲ့အတိုင်းပြမှုတွေကိုချပေးရခင်ဗျာစစ်သားတွေကကျွန်တော်ကနေဘက်ဥပဒေရောစစ်တပ်ဥပဒေရောအကုန်လုံးနာခံရမှာခင်ဗျာအဲ့ဒါမှချတာပါခင်ဗျာ
မနေ့ကမေလ25ရက်နေ့ညဘက်မှာခမရ319ရှေ့တန်းစစ်ကြောင်းကနေမိုင်းခေါင်ရွာစစ်ပြေးတောကတဲ့စခန်းကဂူမရန်ပရန်ဆိုင်ကိုအင်ခွန်ကံအောင်နဲ့ကိုလပြနော်ခွန်တို့ကိုဖမ်းဆီးသွားပြီးမေလ26ရက်နေ့မှာတပ်ပြခဲ့တဲ့အပေါ်မှာကာယကံရှင်နေတရားဆွဲဆိုပြီးမနေ့ကစစ်ခုံရုံးကနေပြစ်ဒဏ်စီရင်ချက်ချခဲ့တာပါအသက်ခံရတဲ့စစ်ရှောင်းမိသားစုတွေကိုဒေသခံတွေပါဝင်တပ်မတော်ဘက်ကပါထောက်ပံ့ကူညီမှုတွေပေးခဲ့တယ်လို့မိုင်းခေါင်ကျေးရွာအုပ်ချုပ်ရေးမှူးဥပဒေပေါင်းတော်ကအခုလိုပြောပါတယ်
ဘာသာတို့တန်ချီဆောင်တော့အဲ့လိုထပ်ပန်းကြပါလေ။ဘောကစားခါတဲ့ထပ်ပန်းလည်းနော်ဟိုတင်ဒီကူတကောနဝဟိုတိုင်းမူလာတော့လည်းဆက်ဆံတယ်ထပ်ပန်းပြီးပြီ
။ပြည်မှုကျွလွန်တဲ့သမတော်သားတွေကိုအေးအေးယူမှုရှိလာတဲ့အပေါ်မှာကချင်ငင်းချမ်းရေးကွန်ရက်ကပေါင်းစားညှိနှိုင်းရင်မူခွန်ကြာကလည်းအခုလိုသဘောထားမှတ်ချက်ပေးခဲ့ပါတယ်
။ပထမဦးဆုံးအချိန်ပြည်မြင်သားစွာနဲ့အရေးယူပေးတယ်လို့ပြောနိုင်တယ်ပေါ့။ပထမဦးဆုံးပိုင်းလုံးကလည်းပဲဒီဘလိုမျိုးနဲ့တတ်ဖြတ်လိုက်တယ်ဆိုတာမတည်ဘူးဖြောက်သွားရနေချာ။ချားတဲ့လူတွေကလည်းတမတို့ထိန်းထောက်မှုတွေအများကြီးခံခဲ့ရသေးတယ်။မနေ့မနောနဲ့ဒီရဲဘက်ကပါဝိုင်းဝန်းကူညီရဲ့အတွက်ကြောင့်မလို့ဒါအရေးယူပေးရတဲ့အပိုင်းကိုရောက်တယ်။အခုလုံးလုံးစစ်ဒီကိစ္စအတွက်ဆိုလို့ရှိရင်တော့ဒါတမတို့ကျေးဇူးတင်တယ်။လက်ရှိဒီလိုတတ်ဖြတ်ခံထားရတဲ့ကိစ္စတွေစစ်ကိစ္စတွေရှိပါသေးတယ်။တောက်ဆုံးနေတဲ့ကိစ္စတွေလည်းအများကြီးရှိတယ်။ဒီကိစ္စတွေမှာအပြင်းမြင့်တာဆိုတာနဲ့ ရင်းယူဆောင်ရွက်ပေးရဆိုရင်သမ္မတသမ္မတအနေနဲ့ကျူးလွန်မှုကလည်းရောကြသွားနိုင်တယ်ဒီရင်ကသမ္မတရဲ့ဂုဏ်သိက္ခာလည်းတက်မယ်အဲ့ဒီခါမှာကျမတို့ပြည်သူပြည်သားတွေအနေနဲ့လုံခြုံမှုကိုခံစားရတာမှဖြစ်ပါလိမ့်ရှင
်စီရင်ချက်ချတဲ့နေရာမှာအသက်ခံရသူမိသားစုတွေရောပြည်မှုကျူးလွန်ခဲ့တဲ့သမ္မတဓာတ်တွေရဲ့ရှေ့မှာစီရင်ချက်ချခဲ့တယ်လို့တက်ရောက်နားဆောင်သူတွေကပြောပါတယ်ကချင်ပြည်နယ်မန်စီမြို့နယ်မိုင်းခေါင်ရွာမှာစစ်ပြေးဒုက္ခသည်စခန်း3ခုရှိပြီးတော့အင်ဂျင်900ရှိတယ်လို့စစ်ချောင်းဥယျာဉ်2500ကျော်ရှိနေပါတယ်။ဒီဒုက္ခသည်စခန်းဟာ KIO ကကချင်လွတ်လပ်ရေးဖွဲ့နဲ့မြန်မာတပ်မတော်တို့ကြားသကြောပြန်တိုက်ပွဲတွေကြောင့်2013ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့2010ခုနှစ်ဇွန်လ20ရက်မှာမြစ်ကြီးနားမြို့တွင်ကွန်ပျူတာတက္ကသိုလ်ကျောင်းသားမောင်ကွန်ဆိုင်အောင်ကိုတပ်မတော်ကနေပြစ်ခတ်ခဲ့လို့တေဆုံးမှုရှိပွားခဲ့ပြီးဒီဖြစ်စဉ်အတွက်တပ်မတော်ကလည်းအရေးယူဆောင်ရွက်တာမျိုးတော့မရှိသေးပါဘူး။အလားတူ2016ခုနှစ်ဇွန်လမှာရှမ်းပြည်နယ်မြောက်ပိုင်းလာချိုမြို့နယ်မိုင်းရော်တိုက်နယ်ထဲကရွာသား9ဦးကိုမြန်မာတပ်မတော်ကနေဖမ်းဆီးခေါ်ဆောင်ပြီးတပ်ပြမှုတွေဖြစ်ပွားခဲ့ပါတယ်။ဒီဖြစ်စဉ်အတွက်တပ်မတော်ဘက်ကတပ်မမှုသူဦးပါဝင်အရာရှိစစ်သူ9ဦးကိုတပ်မတော်စစ်ခုံရုံးကနေအလုတ်ကြမ်းနဲ့ထောင်ဒဏ်9နှစ်ချမှတ်ခဲ့ပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်းမှာမြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားစစ်ရေးသိမ်းမှုတွေရှိနေသေးတယ်လို့စစ်ရေးပဋိပက္ခတွင်စစ်ဘေးသိမ်းရှောင်နေရမှုဖန်စီတပ်ဖြတ်ခံရမှုစတဲ့လူခွေရေးချိုးဖောက်မှုခံရတဲ့ဖြစ်စဉ်တွေရှိနေစေလဲဖြစ်ပါတယ်ခင်ဗျာ
။ဒရက်ရှင်များရှင်အလေဒီပါတီဦးဆောင်တဲ့ရက်သားအစိုးရတက်တန်းထက်ဝက်နေပါရှိလာချိန်ပါပဲ။အစိုးရအဖွဲ့တွေပြောင်းလဲတချို့တွေ့လာနေရပါတယ်။ပြည်တော်စုအစိုးရအဖွဲ့ဝင်တွေတိုင်းနိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေအပြောင်းလဲဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးတစ်ခုလုံးအတွက်ဘယ်လောက်ထိတွန်းအားဖြစ်လာနိုင်ပါသလဲ။ဘေကန်နာတွေဘယ်လိုပုံကိုယ်တွေကိုအပြောင်းလဲလုပ်ဖို့လိုနေတယ်လဲဆိုတာကို VOA စနေနေ့ညတိုက်ရိုက်လည်လာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ဖုန်းနံပါတ် 1-2-3-2-9-9-9 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ။
တိုက်ရိုက်လေလိုက်ဆွေးနွေးကံကိုည9နာရီခွဲမှာစတင်မှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA မြန်မာပိုင်းစနေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါ။နောက်9နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 9963ည၊လိုင်းဒိုမီတာ25 kHz 9335၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းလာမီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမှတ်အစ်တင်တာကြော်ကြေညာပေးပါမယ်ရှင်။
American ပြောင်စုမှာတောက်ကြနေတကောင်မှာစပြီးတော့ American ဆိုရရန်နေရလဲပတ်မှုဒစိမ့်ဒီဒေတာရက်ဆိုင်သွားရပြီဖြစ်ပါတယ်။ American ဆိုရအသုံးစရိတ်ပေါ်မှာလွတ်တော်မှာသဘောတူညီချက်မရလို့အခုလိုမျိုးအစိုးရအဖွဲ့လုပ်ငန်းတွေရက်ဆိုင်ပြေးရတာဖြစ်ပါတယ်။ဒါကြောင့်ဆိုရရဲ့မဖြစ်မနေဆက်ပြီးတော့လှုပ်ဆောင်သွားရမယ့်လုပ်ငန်းတွေကလွဲလို့ကျန်တဲ့အလုပ်တွေရပ်တန့်သွားရပါတယ်။ဒီလိုမျိုး Republican နဲ့ Democrat အမတ်တွေကြားမှာအစိုးရအသုံးစရိတ်နဲ့ပတ်သက်ပြီးတော့သဘောတူညီမှုရအောင်မညှိနှိုင်းတာအတွက်အင်ဂျီရောကချက်ချင်းတုတ်ပြန်ချက်ထုတ်ပြန်ပြီးတော့အထက်လွှတ်တော်ကဒီမိုကရက်အမတ်တွေဟာအတားအဆီးတွေလိုက်လုံနေကြတဲ့အရာရာရှုံးနိမ့်သူတွေပဲဖြစ်တယ်လို့ပြောပြီးတော့ရှူမာရှတ်ဒေါင်းလို့သူတို့ခေါ်ဝေါ်တဲ့အစိုးရရန်နေရာရက်ဆိုင်မှုတွေဒီမိုကရက်အမတ်တွေကိုအပြစ်တင်သွားခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အပေါ်မှာတရားစွဲဆိုအရေးယူဖို့အတွက်ဒီမိုကရက်လွှတ်တော်အမတ်တဦးရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးတော့ရွှေ့ဆိုင်းထားဖို့အမေရိကန်အောက်လွှတ်တော်ကမဲခွဲဆုံးဖြတ်လိုက်ပါတယ်။လွန်ခဲ့တဲ့နှစ်လအတွင်းမှာတက်ဆက်စ်ပြည်နယ်ကအောက်လွှတ်တော်အမတ်L Green ကဒီအဆိုပြုချက်နဲ့ပတ်သက်ပြီးတော့ဆွေးနွေးအတည်ပြုဖို့နှစ်ကြိမ်စူးစမ်းခဲ့ပေမဲ့လည်းမအောင်မြင်သေးပါဘူး။ဒီမိုကရက်တီရဲ့အဆိုပြုချက်ကိုရွှေ့ဆိုင်းဖို့ထောက်ခံမဲ့355မဲ၊ကန့်ကွက်မဲ66မဲနဲ့အောက်လွှတ်တော်ကအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ထဲကနယ်မြေပိုင်နဲ့ငင်းပွားနေကြတဲ့ကျွန်းစုနားမှာအမေရိကန်ရဲ့ပေတင်းတဲ့ဒွန်ခွင်းတုံးတင်ဆောင်ထားတဲ့ဖြတ်တင်မောခုံမောင်းတာဟာနယ်မြေကျူးကျော်ဖြတ်တက်မှုဖြစ်တယ်လို့တရုတ်အစိုးရကဆွဆွဲသွားပါတယ်။မာယွင်းရဲ့တရင်ချက်လက်တွေပြန့်ပွားမှုကိုတားဆီးကာကွယ်တဲ့အနေနဲ့အများကယုံကြည်ရတဲ့တရင်တွေကိုပဲလူတွေပို့ပြီးတော့တတိထားမိအောင်ဦးစားပေးဆောင်ရွက်သွားမယ်လို့ Facebook လူမှုကွန်ရက်ကပြောကြားသွားခဲ့ပါတယ်ရှင်။
။တရင်ချင်းချုပ်ကိုမအီတနာချိုကျင်ညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရေးမူကမှဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Elsendos ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါ။ VOA American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာဆန်တော်ချိန်ညနေ6:00နာရီခွဲနဲ့9:00နာရီထိတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးလို့ရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA မြန်မာပိုင်းကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. Thank you.